Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်းရဲ့2024ခုနှစ်အောက်တိုဘာလ13ရက်တင်းနှင်းငွေနေနေမှာတဲ့ဘဲရုပ်တံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်နက်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မှတဲ့ဒလင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မြမအကြက်တွေဖြစ်ရှင်းနေတဲ့ပတ်သက်ပြီးမလေးရှားနိုင်ငံအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတိုးမြှင့်လှုံ့ဆော်သွားမယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။ဂါဇာမှာအစ္စရေးလီကြောင်တိုက်ခိုက်မှုကြောင့်22ဦးထက်မနည်းသေဆုံးခဲ့တယ်လို့ပါလက်စတိုင်းတွေကပြောပါတယ်။အီရန်ကသူ့ရဲ့ဂျိုဒု2ဆင်းကိုရုရှားအကာသလွန်မြန်ရင်နဲ့ကဘာပတ်လမ်းကြောင်းတွေဆေလွတ်ဖို့ရုရှားကိုပေးပို့ခဲ့ပါပဲ
။အခုလိုနောက်ဆုံးရသတင်းတွေပြီးမှတော့အပတ်စဉ်တင်ဆက်နေကြတို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ကစ်ပြိုင်ကဘာအာရှနိုင်ငံရေးလျှာစီးပွားသတင်းများကုလူရာဒီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးကဘာအရေးအကြောင်းအရာစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်ကပြောပြပေးပါမယ
်။ဂါဇာကဟမတ်စ်တွေနဲ့လေဘနန်ကဟက်စ်ဘိုလာတွေကိုထိုးစစ်ဆင်မဲ့လမ်းကြောင်းမှာမနေဖို့အတွက်အစ္စရေးကဆက်သတိပေးသလိုဂါဇာမြောက်ပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်20ဦးတည်းသေဆုံးရတယ်လို့ပါလက်စတိုင်းကပြောပါတယ်။လေဘနွန်မှာတော့နာဂိုရာမှာရှိတဲ့သူတို့ရဲ့ဌာနချုပ်စနေနေ့မှာထပ်ပြီးအပြစ်ခတ်ခံရတယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးတင်းတက်ကပြောပါတယ်။ဒါပေမဲ့ဘသူဖြစ်တယ်ဆိုတာတည်တည်ချာချာမသိရသေးပါဘူး။တောက်ချန်နေကတော့အဲ့ဒီဌာနချုပ်ကိုအစ္စရေးစစ်တပ်ကပြစ်တာဖြစ်ပြီးကုလဖွဲ့ရေးအင်ဂျင်နီယာကထွက်ဖို့လဲသတိပေးထားတာပါ။ဂါဇာမှာတော့အောက်တိုဘာလ3ရက်ကစပြီးဆန္ဒရေးကအကူအညီမပို့နိုင်တဲ့အတွက်အင်္ဂဗေးကျုံရနိုင်တယ်လို့ကုလဆန္ဒရိတ်ကအစီအစဉ်ကသတိပေးချက်တွေထုတ်ပြန်ပါတယ်။အဲဒီဒေတာမှာတိုက်ပွဲတွေကြားပိတ်မိနေသူ4သိန်းလောက်ရှိပါတယ်။ Israel တပ်တွေကလေဘနွန်ကအီရန်ကျောတောင်နောက်ကပေးတဲ့ Hezbollah တွေကိုမြေပြင်ကရောဝင်ဟင်ကပါတိုးမြှင့်တိုက်ခိုက်နေတာနဲ့တစ်ချိန်တည်းဂါဇာမြောက်ပိုင်းမှာလည်းနောက်ထပ်ထိုးစစ်တွေကိုဆက်လှုပ်ဆောင်လာတာပါ။အီရန်ကသူ့ရဲ့ဂျိုရု2ဆင်းကိုရုရှားအာဂါဒါလွန်ပြန်နေတဲ့ကမ္ဘာပတ်လမ်းကြောင်းနဲ့ဆက်လွတ်ဖို့အတွက်ရုရှားကိုပေးပို့တယ်လို့အီရန်အစိုးရသတင်းဌာနကစနေနေ့မှာပြောပါတယ်။ဒါအမေရိကန်အရေးယူထားတဲ့နိုင်ငံနှစ်ခုကြားအာဂါဒါဆိုင်ရာပူးပေါင်းဆောင်ရွက်မှုလည်းဖြစ်ပါတယ်။အီရန်ပုဂ္ဂလိကအဖွဲ့အစည်းထုတ်ကောက်ရှာခေါ်ပြတ်သားတဲ့ပုံရိပ်တွေရိုက်ကူးပေးတဲ့ကောင်းငင်ဂျိုရုနဲ့အသေးစားဆက်သွယ်ဂျိုရုဟိုဟိုတိုကိုကမ္ဘာပတ်လမ်းထဲလွှတ်တယ်လို့ဖြစ်ပါတယ်။ရုရှားက February တုန်းကရော2022တုန်းကပါအီရန်ရဲ့ဂျိုရုတွေကမ္ဘာပတ်လမ်းကြောင်းထဲလွှတ်ပေးခဲ့တာဖြစ်ပြီးဒီလိုရုရှားနဲ့အီရန်ကြားအာဂါဒါဆိုင်ရာပူးပေါင်းဆောင်ရွက်မှုကရုရှားရဲ့ယူကရိန်းကျူးကျော်မှုအတွက်တမကပဲအစ္စရေးနဲ့အရှေ့လေပိုင်းဒေသတစ်ခွင်လုံးကဆေးပြတ်မှတ်ဖြစ်လာနိုင်တဲ့နေရာတွေကိုအီရန်စောင့်ကြည့်ရမှာအထောက်အကူဖြစ်မှာကိုဆိုရင်ကြောင်းအမေရိကန်ကပြောပါတယ်။ကောက်ရှာကိုစိုက်ပျိုးရေးတဘာဝဝင်းကျင်နဲ့တဘာဝဘေးစီမံခန့်ခွဲရေးတွေမှာတုံးပါတယ်။ဟိုဟုတ်ကတော့ satellite နဲ့တွဲသုံးရတဲ့ဆက်သွယ်ရေးအတွက်ဖြစ်ပြီးသူ့ကိုဝေးလံခေါင်ဖျားဒေသတွေမှာတုံးဖို့ရည်ရွယ်ထားတာပါ။ပိုလန်နိုင်ငံရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာမူဝါဒအသစ်စိတ်ပိုင်းတစ်ခုအနေနဲ့နိုင်ငံရေးခေါလုံကဆိုင်ရာရပိုင်ခွင့်ကိုယာယီဆိုင်ငံထားမယ်လို့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်ထတ်စ်ကပြောပါတယ်။အင်းနီဂျင်ဘဲလာရုစ်နဲ့ရုရှားကဒီနိုင်ငံရေးခေါလုံကပုံမှန်မျက်ထောက်မှုရှိတယ်လို့ဝန်ကြီးချုပ်ကထောက်ပြပြောဆိုတာပါဖြစ်ပါတယ်။ပိုလန်တဲ့ဝန်ထွက်သူတွေကိုယာနုံးဖြင့်ထိန်းချုပ်ဖို့လုပ်အောင်မှာဖြစ်ကြောင်းနဲ့ဒီလိုလုပ်ဖို့နိုင်ငံရေးခေါလုံကဆိုင်ရာရပိုင်ခွင့်တွေကိုဒီနယ်မြေတွေအတွက်ဆိုင်ငံထားမယ်လို့အင်ကာနဲ့ကက်ဘိနက်အစည်းအဝေးမှာတင်ပြတာပါ။အသေးစိတ်ကိုထုတ်မပြောပါဘူး။ဒါပေမဲ့ပိုလန်တဲ့တရားဝင်လာရောက်သူတွေတက်နိုင်တဲ့အနည်းဆုံးဖြစ်အောင်ရော့သွားအောင်လုပ်နိုင်မယ်လို့ပြောပါတယ်။ပိုလန်က2021ကစပြီးဘဲလာရုစ်နဲ့ဆက်ကရွှေပြောင်းဝင်ရောက်လာသူတွေအရေးကိုဖြေရှင်းနေရတာဖြစ်ပါတယ်။အရှေ့လေပိုင်းနဲ့အာဖရိကကရွှေပြောင်းသူအများအပြားဝင်လာပြီးအနောက်နိုင်ငံတွေရဲ့တည်ငြိမ်မှုပြတ်ပြားစေဖို့ဘဲလာရုစ်နဲ့ရုရှားကတွေးဆောင်ခေါ်ယူနေတယ်လို့ပိုလန်အစိုးရအဆက်ဆက်ကဆွတ်ဆွဲထားတာဖြစ်ပါတယ်။
ယူအေမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ View American တံကတနင်္လာနေ့မနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။မြန်မာအချက်တဲဖြစ်ရှင်းရတဲ့ပတ်သက်ပြီးမလေးရှားဟာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုကိုတိုးမြှင့်လုပ်မယ်လို့ မလေးရှားဝန်ကြီးချုပ်အန်ဝါအဗရာဟမ်ကလာအိုဆာဆန်ထိပ်သည့်အစည်းအဝေးတွင်အပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာကမလေးရှားနဲ့ထိတွေ့ဆက်ဆံရေးကိုတိုက်ရိုက်တက်တက်ကြွကြွလုပ်ဖို့အသင့်ရှိတာကိုပြနေတဲ့အတွက်ဒါအပြုသဘောဆောင်တဲ့တိုးတက်မှုဖြစ်ကြောင်းနဲ့နိုင်ငံရေးဝန်ကြီးမိုဟာမက်ဟာဆမ်ကိုမြန်မာနဲ့ညှိနှိုင်းဆွေးနွေးမှုရဲ့စီစဉ်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံခေါင်းဆောင်တွေသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်9ရက်ရှိပေမဲ့အရှင်းမြင့်အရာရှိအဆင့်အလွတ်သဘောဆွေးနွေးမှုလည်းရှိရမှာဖြစ်တာကြောင့်ရှင်းလင်းရမယ့်ကိစ္စရပ်တွေကိုမြန်မာနဲ့ရှင်းလင်းပြောဆိုနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းချိန်ကစပြီး4000လောက်တေဆုံးရတယ်လို့တသန်းနီးပါးနေဆန့်ခွာထွက်ပြေးခဲ့ရပြီးမလေးရှားကမြန်မာဒုက္ခသည်2000လောက်ကိုလက်ခံထားတယ်လို့ဒါအပြင်ထိတ်တိဆွေးနွေးပွဲတွေအတွင်းမြန်မာရေးဟာထိတ်တန့်ဆွေးနွေးမှုတစ်ခုဖြစ်ခဲ့တယ်လို့လည်းပြောပါတယ်။မြို့တော်ပျုံယမ်းပေါ်ကိုမြောက်ကိုရီးယားဆွေအကိုဆန့်ကျင်တဲ့ဆယ်ဆယ်တန်းတွေ drone တွေနဲ့ကျဲချတာကိုတာဝန်ခံဖို့အတွက်တောင်းကိုရီးယားကတမင်ရှောင်းနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အမ်ရဲ့မြန်မာကင်မျိုးဂျုံကစနေနေ့မှာဆွဆွဲပါတယ်။တောက်ကြနေကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကတောင်းကိုရီးယားဒီဆယ်ဆယ်တန်းတွေကိုအောက်တိုဘာ3ရက်အပြင်ဒီသတင်းပတ်ထဲမှာဗိုလ်တပ်ကနဲ့ကျဲတဲ့ပြည်နေတွေမှာ drone နဲ့လာကျဲတယ်လို့ကြေညာခဲ့တာပါ။ဒါပြန်နောက်တစ်ခါမြောက်ကိုရီးယားပိုင်းနဲ့ထဲတောင်ကိုရီးယား drone တွေလာရင်တတိမပေးတော့ပဲဖျက်ဆီးပြင်မယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဆွဆွဲချက်ကိုတောင်ကိုရီးယားကာကွယ်ဝင်ကြီးဌာနကအစပိုင်းမှာငင်းဆိုပေမဲ့နောက်ပိုင်းမှာတော့မြောက်ကိုရီးယားဒီကြေညာချက်မှန်အတိမပြုတ်နိုင်ဘူးလို့ပြောပါတယ်။ကင်ယိုဂျွန်ကတော့တောင်ကိုရီးယားရဲ့မေးရတဲ့ကြေညာချက်ကိုကြည့်ရင်သူတို့ကိုယ်တိုင်ဒါမှမဟုတ်ဒီလိုလောက်ရမှာပူပေါင်းပါဝင်ကြောင်းကိုတက်တယ်ပြနေတယ်လို့ပြောပါတယ်။သူမရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတောင်ကိုရီးယားစစ်တပ်ကရောအစိုးရကပါတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဘရာဇီးမှာအပြင်းမုန်တိုင်းတိုက်ခိုက်ခဲ့တဲ့နောက်လူရေ 1.6 တန်းကျော်နေထိုင်တဲ့တောင်အမေရိကတိုက်ကအကြီးဆုံးမြို့ဖြစ်တဲ့ဆာပေါ်လိုမှာမျက်စင်မီးတွေပြတ်တောက်နေပါတယ်။တောက်ကြနဲ့ညာဘက်တိုက်ခတ်တဲ့မုန်တိုင်းဟာလေတိုင်နှုန်းတစ်နာရီ108မိုင်နှုန်းရှိပြီးဒါဟာဆန်ကျင်တင်ပြင်းထန်ကြောင်းဆာပေါ်လိုပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဒေပင်းကြောင့်တစ်ပင်တွေအမျက်ကကျွတ်ထွက်ပြီးအကြီးကျယ်ပျက်စီးတဲ့အပြင်ဒါဟာဘေးလိုင်းတွေပြတ်တောက်ကုန်တယ်လို့လည်းပြောပါတယ်။မုန်တိုင်းကြောင့်လေဆိပ်အများများအပြားပိတ်ထားရကြောင်းနဲ့နေရာများပြားမှာရေပိမှုစနစ်ရပ်ဆိုင်းသွားကြောင်းပြည်အစိုးရကပြောပါတယ်။တက်စစ်မီအတွက်နိုင်ဘန်းတွင်ပြန်ပြင်းနိုင်မယ်လို့တွက်ထားပေမဲ့လူပေါင်း20တသန်းနေထိုင်တဲ့မြို့လေကောင်ရက်ကွက်တွေမှာတော့စနေနေ့အထိမီးမရပဲဖြစ်ပါတယ်။ရေကိုလည်းချွေတာသုံးဖို့အာဏာပိုင်တွေကမြို့ကန်တွေကိုနှိုးဆော်နေပါတယ်။ဒီပြင်းတိုက်ခတ်မှုကြောင့်လမ်းဘေးဆိုင်တန်းပေါ်တစ်ပင်လဲကျတဲ့အတွက်တဦးသေဆုံးရပါတယ်။ဆာပေါ်လိုပြည်နယ်တစ်ဝိုက်သေဆုံးရသူကအနည်းဆုံး4ယောက်ရှိနေပါတယ်။
သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါအခုတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပါမယ်ဒုအသံအစီအစဉ်မှာဆိုရင်ပဋိပက္ခတွေစစ်ပွဲတွေဖမ်းဆီးနှိပ်စက်ခံရတာတွေအပအဝင်ပြည်သူလူထုတွေရဲ့အခက်အခဲမျိုးစုံကိုသတင်းရယူရတဲ့သတင်းသမားတွေစိတ်ပန်းဆန်ရာထိတ်ခိုက်ဖိစီးမှုတွေရှိပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီး Frontier မြန်မာဝိုင်းတော်သားတွေကဒုအသံအစီအစဉ်မှာတင်ပြထားပါတယ
်S5 တွေကြုံရတဲ့ကလေးတွေရဲ့တရရတဲ့အချိန်တပ်ပေါ်ရရင်တပ်ပေါ်ပြေးကြ
ဒီများနေရာလုံးကသတင်းသမားတဲ့အခါကျတော့ကလေးမိသားစုပေါ်မှာစိတ်မရှိတာတွေစိတ်တူတာတွေဖြစ်တယ်
။နိုင်ငံထဲမှာနေရတဲ့သတင်းတောက်တွေအတွက် physical နော် emotion safety ဒီဘာမှနေရတဲ့သတင်းတောက်တွေအတွက် physical emotion safety ဒါတွေကိုထည့်သွင်းစဉ်းစားပေးဖို့လိုတယ
်။စိတ်ကျန်းမာရေးကောင်းမွန်ဖို့ကအခြေခံလူခွင့်ရေးတရက်ဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကမှကမ္ဘာကုလသမဂ္ဂကထုတ်ပြန်ထားတဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံတွင်းဆရာနာသိမ်းမှုတွေကြောင့်ဖြစ်လာတဲ့အကြမ်းဖက်မှုတွေနဲ့မငြိမ်သက်မှုတွေကြောင့်ပြည်သူတွေရဲ့စိတ်ကျန်းမာရေးပေါ်မှာစိုးဝါးစွာထိခိုက်မှုတွေရှိနေတယ်လို့ထောက်ပြထားပါတယ်။ဒီလိုဝန်းနေဆရာကောင်းတဲ့အဖြစ်အပျက်တွေကိုမှတ်တမ်းတင်ဖို့ကသတင်းထုတ်တွေရဲ့အလုပ်ဖြစ်ပါတယ်။တစ်ဖက်မှာလည်းဒီအကြောင်းအရာတွေကိုအဆက်မပြတ်ထိတွေ့နေမှုကသူတို့ရဲ့စိတ်ကျန်းမာရေးကိုထိခိုက်စေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတာပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
strike တဲ့တုံရတဲ့ကလေးတွေရဲ့ဒီကြောင့်တက်ခတ်ခံရတဲ့တရရတဲ့အချိန်မှာစိတ်ကမခံနိုင်တော့ဖြစ်တယ်ဘောဓာတ်ပုံရရင်လည်းကိုပြေးကြတယ်အနာကျက်မဲ့ဖြစ်လိုက်အစ်ပြန်ရလိုက်အနာဖြစ်အနာကျက်မဲ့ဖြစ်လိုက်အစ်ပြန်ရလိုက်နဲ့သူကယူတော့မသိဘူးအဲ့လိုဟိုဘယ်လိုပြောမလဲကခါကျန်စိတ်ရမ်းညစ်ပြီးတော့မှတော့မလို့ကို site thinking နဲ့ရမ်းပေါ်လာတယ်ပေါ့ကျွန်တော်အဲ့လိုမျိုးကျွန်တော်ဟိုစိတ်ချမ်းသာရင်းနေတယ်အဲ့လိုမျိုးပြနေရတယ်ပေါ့နော်
ကိုမင်းကဆရာနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲနဲ့ပြိပခါတွေပြင်းထန်နေတဲ့ကြားပြည်နယ်မြေပြင်မှာသတင်းယူနေတဲ့သတင်းထောက်တယောက်ပါအရင်ကရန်ကုန်မှာအလုပ်လုပ်ခဲ့ပြီးသတင်းထောက်လုပ်သက်16နှစ်လောက်ရှိတဲ့လုပ်သက်ရင်သတင်းသမားတဦးပါဒါပေမဲ့လည်းဆရာနာသိမ့်ပြီးနောက်ပိုင်းမှာသူ့မှတ်တမ်းတင်ရယူရတဲ့သတင်းတွေကသူ့ရဲ့စိတ်ကျမ်းမာရေးကိုဆူဆူရွရွထိခိုက်စေတဲ့အထိဖြစ်လာပါတယ်ကိုမင်းကကြားပြီနဲ့အတွင်းမြန်မာစစ်တပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ဆက်တွဲအခြေအနေတွေကိုလည်းမကြာခဏမှတ်တမ်းယူရလေးရှိပါတယ်။တနေ့တခြားသူ့ကင်မရာမှတ်တမ်းမှာလူသေအလောင်းတွေတဖြည်းဖြည်းပို့နေရယူလာပါတယ်။ ISP မြန်မာရဲ့ထုတ်ပြန်ချက်အရစစ်ကောင်စီရဲ့တနိုင်ငံလုံးအနှံ့လေဆောင်တိုက်ခိုက်မှုတွေရဲ့ငါးပုံတစ်ပုံဟာဆိုရင်တင်းငယ်တဲ့ကြားပြည်နယ်ကခံနေရတာဖြစ်ပါလေ။လေဆောင်ကနေလက်နက်ကြီးတွေနဲ့တိုက်ခိုက်ခံရတဲ့အခါမှာဖြစ်လာတဲ့ပျက်စီးဆုံးရှုံးမှုတွေဟာအလွန်ဆိုးရွားတယ်ဆိုတာကိုမျက်မြင်ကြုံတွေ့နေရတာပါ
။လက်နက်ကြီးတို့ဘာလို့နဲ့ထိပြီးတော့ဆုံးတဲ့ဟာတွေဆိုလို့ရှိရင်ကကျတော့ dead body တွေကပုံမှန်မဟုတ်ဘူးကွာ။တစ်ခါလောက်ရရတဲ့အချိန်မှာတော့ပြဿနာမရှိသေးဘူး။ခဏခဏရရတဲ့အချိန်မှာအဲ့ရစိတ်ခံစားမှုကတန်ရအဲ့လိုစိတ်တန်ရခုတခုဖြစ်လာပါတော့ဟိုဒါမဲ့တရင်တလုတ်ကတော့တရင်တောက်ကတော့တရင်တောက်လုံးလို့ရမယ်လို့ပြောပေမဲ့ကျွန်တော်အဲ့ရဲ့စိတ်ဖြစ်စီမှုတန်ကိုကျွန်တော်မခံနိုင်တော့ဘူးပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံတော်ဝန်တိုက်ပွဲတွေနဲ့အတူနေစဉ်လိုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေအယက်သားတည်ဆုံးမှုတွေဖမ်းဆီးခံရမှုတွေနေအိမ်မီးရှို့ခံရတာတွေစစ်ဘေးတိမ်းရှောင်ရတဲ့ဖြစ်ရပ်တွေကနေစဉ်သတင်းတွေမှာနေရာအများစုယူထားတာဖြစ်ပါတယ်။ထိခိုက်ခံစားရသူတွေအများပြားကိုတွေ့ကြုံခဲ့ရပြီး post traumatic stress disorder PTSD လို့ခေါ်တဲ့တုံ့လုံးစရာကောင်းတဲ့အဖြစ်ပြက်တွေကိုကြုံရပြီးမှရရှိတဲ့စိတ်ပိုင်းဆိုင်ရာဝေဒနာကိုလည်းခံစားကြရပါတယ်။စိတ်ကျမ်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကလည်းသတင်းတောက်တွေအနေနဲ့သတင်းယူရင်းကနေတဆင့်ကူးဆက်စိတ်တန်ရာရရှိတတ်တယ်လို့ဆိုပါတယ်
။တစ်ခါကပြောလိုက်တဲ့ဒီသူတို့ရဲ့တွေ့ကြုံရကိုကူးဆက်လာတာမျိုးပေါ့လေ။ဆိုတော့သူတို့ဝိုင်းနေတဲ့လူမျိုးသူတို့ပူဆွေးတဲ့လူမျိုးကိုစီမာလူခံစားချက်မျိုးတွေကဟိုရှိလာနိုင်တယ်ပေါ့။ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုအပြင်းရှင်းနိုင်မှုဆိုရင်အဲ့ဒီအချိန်အတွင်းရာဆက်ပြီးပါလာမယ်ဆိုရင်အနောက်ဆုံးအနေနဲ့ဒီကဟိုစိတ်ဖြစ်စည်းလာတယ်ပေါ့နော်
စိတ်ကျန်းမာရေးပြဿနာတွေလူမှုဝန်ဆောင်အတိုင်းဝိုင်းအတွင်းမှာဖြစ်နေတယ်ဆိုတာကိုတွေးရှိနိုင်ပါတယ်2023ခုနှစ်ကပြုလုပ်ခဲ့တဲ့ Cambridge တက္ကသိုလ်ရဲ့စစ်တမ်းအရမြန်မာနိုင်ငံမှာရှိတဲ့လူကြီး 9,800 မှာ3ပုံ2ပုံလောက်ကစိုးရိမ်စိတ်များခြင်းနဲ့စိတ်တက်ကြယောဂလက္ခဏာတွေပြသနေကြောင်းကိုတွေးရှိခဲ့ရပါတယ်တချို့လူတွေအတွက်စိတ်မချမ်းမြေ့စရာသတင်းတွေကိုမကြည့်ပဲရှောင်ရှားလို့ရပါမယ်လေကိုမင်းလိုမျိုးသတင်းတောက်တွေအတွက်ကတော့ရှောင်လွဲလို့မရနိုင်ပါဘူးအခုလိုမျိုးဖြစ်ရတွေကိုသတင်းရယူဖို့ကသူတို့ရဲ့အလုပ်ဖြစ်နေပြီဒါတွေကိုရှောင်လွဲဖို့ရခက်လာပါတယ်မခိုင်ကြီးကလည်းလုံသက်18နှစ်လောက်ရှိပြီဖြစ်တဲ့ဝါရင်သတင်းတောက်တူပါရခိုင်ပြည်နယ်ကလာတဲ့သူမဟာဆိုရင်အခုတော့သူမရဲ့သတင်းတောက်ဖြစ်သူအမျိုးသားခလေးနှစ်ယောက်နဲ့အတူထိုင်းမြန်မာနေဆက်မှာနေထိုင်နေတာဖြစ်ပါတယ်မခိုင်ရင်အနေနဲ့လည်းဆရာနာသိမ့်ပြီးကလေးကသတင်းလုတ်တွေကနေတဆင့်စိတ်ပိုင်းဆိုင်ရာအဆင်မပြေမှုတွေခံစားနေရသူပါ
ခလေးတွေတေးကြတာဥမာဒီလူချောင်းကျဲခံရလို့ဖြစ်စေတယ်လို့မတေးကြတာလို့ဖြစ်ရင်မခံနိုင်ဘူးအဲ့လိုငိုတောင်းငိုပြလိုက်တော့မှတက်တာတာမျိုးပေါ့နော်အဲ့လိုမျိုးကတော့တောက်လျှောက်ဖြစ်တယ်အိမ်မက်တဲမှာအိမ်မက်တွေပါလေလဲလို့အိမ်မက်ဆိုးတွေကအများနဲ့မတည်အိမ်မက်တွေထဲမှာဆိုလို့ရှိရင်အဲ့ဒီတိုက်ပွဲကြီးနဲ့ပတ်သက်တဲ့အိမ်မက်တွေပြေးရတဲ့အိမ်မက်တွေကလေးတစ်ဖက်နဲ့ချီပြီးတော့မှပြေးရတာတွေအဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကတော့တောက်လျှောက်မတည်
ဒီလိုမျိုး PDSD ဖြစ်ပြီဆိုရင်အိမ်မက်ဆိုးတွေမလေးရှိပါလေ။ဒါအပြင်အိမ်မပြောတာစိတ်တက်ကြတာအာယုံဆူးဆိုင်လို့မရတာဒေါသထွက်လဲတာနဲ့စိတ်မကြေမနပ်ဖြစ်လွယ်တာလည်းဖြစ်တတ်ပါလေ။မခိုင်ရင်အနေနဲ့သူမနဲ့သူမရဲ့အမျိုးသားရဲ့စိတ်ဖိစီးမှုတွေကသူတို့ရဲ့မိသားစုဘဝကိုပါထိခိုက်မှုတွေရှိတာလေလို့ဝန်ခံပါလေ။
အမားတို့ဆိုလို့ရှိရင်လင်းမြန်းနေရာလုံးကသတင်းသမားသတင်းသမားစုံတွဲဖြစ်တဲ့အခါကျတော့အိမ်မှာဟိုအော်မိတာအရှင်းရှင်းတရားနဲ့တရားစကားမပြောချင်တာစိတ်မကြေလဲတာအဲ့လိုမျိုးကတော့ကဆဖြစ်တာမျိုးတွေရတယ်သတိတော်တော်ထားရတယ်ဒါကငါတို့သတင်းသမားတွေဖြစ်နေတဲ့အတွက်ဒီဟာတွေကိုငါတို့မြင်နေကြနေရင်းနေရတဲ့အတွက်ဟိုဟာပေါ့နော်ဒီဟာတွေကငါတို့အပေါ်မှာတရားမှုရှိနေတာငါတို့ဒါကိုထိမှဖြစ်မယ်ဆိုတဲ့ဟာကိုတွေးမိတာတစ်ဖက်ဒါမဲ့တစ်ဖက်မှာလည်းခုနကလိုသွားပြီးတော့မှဟိုဒီမိသားစုရဲ့မိသားစုပေါ်မှာသွားပြောစိတ်မရှိတာစိတ်တူတာအော်ဟစ်ပေါက်ကွဲမိတာပေါ့နော်တကယ်တကယ်မှာတော့ဒီသတင်းတွေကိုကြည်သတင်းတွေကိုဖတ်သတင်းတွေကိုရေးရင်းနဲ့မှကိုယ်စိတ်ပိုင်းဆိုင်ရာကိုဒီဘက်မှာလာပြီးတော့မှမိသားစုပေါ်မှာလာပြီးတော့မှအဲ့လိုမျိုးတက်ရောက်မှုရှိတာပေါ့နော
်စိတ်ကျန်းမာခြင်းဆိုတာစိတ်ပိုင်းဆိုင်ရာဝေဒနာမခံစားရခြင်းသာမကမိမိဆွမ်းဆောင်နိုင်မှုတွေနဲ့အားနည်းချက်တွေကိုအမှန်အတိုင်းသိရှိလက်ခံနိုင်တာဖြစ်ပါတယ် WHO ရဲ့သတ်မှတ်ထားတဲ့စိတ်မကျန်းမာခြင်းနဲ့ပတ်သက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်အရသံမှန်ကြုံတွေ့နေရတဲ့စိတ်ပီစီမှုတွေကိုရင်ဆိုင်ဖြေရှင်းနိုင်ခြင်းနဲ့မိမိနေထိုင်ရာပတ်ဝန်းကျင်နဲ့လိုက်ရောညှိထွေစွာနေထိုင်ဆက်ဆံနိုင်ခြင်းလည်းပါဝင်ပါတယ်ကိုမင်းကတော့သူ့ရဲ့စိတ်ကျမ်းမာရေးအတွက်အွန်လိုင်းကနေကောင်ဆယ်လင်းရယူနေပါတယ်။ဒါပေမဲ့လည်းအနာကျက်ဖို့ပြန်လဲကောင်းမွန်ဖို့ဆိုရင်အချိန်ယူရအောင်ပါပါ
။ကျွန်တော်တယ်လီကျမ်းမာအွန်လိုင်းကနေစိတ်ကောင်ဆယ်လင်းယူနေပေါ့နော်။အရင်တုန်းကတော့ကျွန်တော်တပတ်ကိုတလနှစ်သုံးပတ်ခုသုံးပတ်တစ်ချိန်ပေါ့နော်သုံးပတ်တစ်ချိန်ယူထားတာနဲ့အဲ့လိုစိတ်ပိုင်းဆိုင်ရာအရင်စနပြည့်တဲ့အချိန်ဆိုချင်းတပတ်တစ်ချိန်ယူရတယ်ပေါ့နော်။အဲ့တက်တာလေဒါမဲ့ဘယ်လိုပြောမလဲကျွန်တော်တို့မကန်ရတွေကမကြက်ဘူးဖြစ်နေတာအနာကြက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်အနာကြက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့သူကယူတော့လားမသိဘူ
းစိတ်ကျန်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကတော့လူတွေကိုစိတ်ကျန်းမာရေးတက်ကြွသူပညာရှင်တွေနဲ့တွေ့ဆုံဖို့အကြံပေးထားပါတယ်သူအနေနဲ့ကိုယ်ဝါဒနာကိုလိုက်လှုပ်တာအားကစားလှုပ်တာတငယ်ချင်းတွေကိုရှင်ဖွင့်ခြင်းတွေကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။သတင်းတောက်တွေအတွက်ကတော့အမြန်ဖြေရှင်းနိုင်တဲ့မှော်ဆန်တဲ့အဖြစ်မျိုးရှိမနေဘူးလို့လည်းဆိုပါတယ်
။ဒီလိုသတင်းစကားတွေလိုစိတ်ကံစားချက်တွေကကျွန်တော်ရှောင်လို့ရမှာမဟုတ်ဘူး။ဒါကတော့ကိုယ်လုံးနေတဲ့လူရဲ့နေချာပေါ့။ဒါကကိုယ်သိချာလက်ခံဖို့လိုတယ်။နားလေကိုယ်လိုတယ်သိဖို့လိုမျိုးပေါ့။ငါဒီလိုကိုလုံးချင်တယ်ငါရဲ့အလုံးရဲ့ဘာဝတစ်ခုပဲအတာကိုရှောင်ရဲလို့မရဘူးဒီပြဿနာတွေကိုငါအများကြီးဖြေရှင်းပေးနိုင်မှာမဟုတ်ဘူ
းဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်လူခွေရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
ဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစည်းအဝေးကိုတင်ဆက်ပါမယ်။မြန်မာဆရာနာရှင်စနစ်ကိုအမြင့်ပြတ်အောင်လုပ်နေချိန်မှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရမှာဖြစ်ပေမဲ့ကိုယ်ရည်မှန်းချက်ကိုထိခိုက်ခံလို့မရဘူးလို့မြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စောကပြောပါတယ်။ဥတည်မောင်တန်းကဆက်သွယ်မြေမြန်ထားတဲ့အပိုင်းနှစ်ကိုတင်ဆက်လိုက်ပါတယ်။
ပြည်ကွန်မြူနတီပါတီကဥဆောင်မှုအခမ်းအနားကိုယူထားသလိုမြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်။တောင်နဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဒေါက်တာလာကျော်စောမင်းကြီးမှာအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ။
ခမရလည်းမြင်မယ်နော်ကဲဗမာပြည်မှာဟလာအဲ1962ခုနှစ်တည်းကဒီစစ်အား58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွင်းမှာကျမတို့ဗမာပြည်ကဘလောက်တရားစာတာတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့်တရုတ်ကခမရအနည်း20 30အတွင်းမှာတန်းပေါင်း400ကျော်900ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ပြသူအခုဆင်းရဲမှုပပျောက်ရည်ကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကအဲမဆာလောင်စရာဘူးပေါ့ဗျာ
ဟုတ
်အဲပါလေတစ်ခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဥတ္တံနော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်တော့အိမ်ရှိရမယ်ပေါ့ဗျာနော်ခေါင်းပေါ်မှာအမိုးရှိရမယ်ကျောင်းသားတွေကစာသင်ခွင့်ရှိရမယ်ကျောင်းသားအရွယ်မှာစာသင်ခွင့်ရှိရမယ်မမမချာဖြင့်ကျမရေးစိတ်ကုပ်ခွင့်ရှိရမယ်ဘသူကဒီတရုတ်ကွန်မြူနတီပါတီကိုဟောင်းပြူနိုင်တော့ဘယ်လိုခေါ်လဲရှင်ပြိုင်နိုင်တော့သူကအစတည်းကလည်းရှင်ပြိုင်ခွင့်တော့မပေးပါဘူးအစတည်းကပြောထားပြီးသား
မှန်ပါတယ်ဒီကွန်မြူနတီပါတီ ਨੇ စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အတိုင်းဒါဟိုကျွန်တော်တို့နိုင်ရှင်ဖို့မသိတဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အနာသိပ်ပြီးကစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
အော်ဒါတူလို့ဗျာအဲခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲတက်သမျှအစိုးရကိုသူအတိမတ်ပြမှာပဲဒါကသူ့ပြည်တွင်ရေသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေအဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူးသို့တော်လဲသူကအခုဟာတော့ de facto government ပေါ့နော်အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာပေါ့အခုခမရစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကံကိုလည်းပြောတယ်တရုတ်ကစကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျားနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ
်နော
်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကိုတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေကျန်တဲ့လူတွေလည်းဖိအားပေးတာပဲတရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာအဲ့ဒီအတွက်သူကအားလုံးကိုကျုံးသွင်းနေတာပေါ့ဗျာ
။ဟုတ်ကဲ့။
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူး။တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်နော်
။ဟုတ်ကဲ့။အဲ့ဒါဆက်ဆက်ပြီးတော့ပေါ့နော်။အနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံကနေပြုတ်ကွဲသွားမလားဒါမှမဟုတ်အစိပ်ပိုင်းအမျိုးမျိုးဖြစ်နေမလားလို့ဆိုရင်ပူပန်ကြတာတွေလည်းရှိတယ်เนาะအဲ့ဒီလိုဆိုရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကเนาะဥမာအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေထိအုပ်ချုပ်မှုကောင်စီတွေထိအမျိုးမျိုးပေါ်လာတယ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလိုဘူးပထဝီဒေသသဘောရเนาะဒေသန္တရဆိုင်ရာမျိုးမျိုးဖြစ်နေတာတွေဟာတရုတ်အတွက်စိုးရိမ်စရာများဖြစ်ပေါ်နိုင်တာ
။တရုတ်ကတော့ကျမကြည့်တယ်သူကလေဟိုဘာမှသိစိတ်လို့ရမရှိဘူးပြတ်လား။ဘာဖြစ်လို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
။ဟာ
။ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွားသူဟိုနည်းပြောင်းရအောင်ကင်နိုင်မှာပဲကျမကြည့်တာ။နောက်တစ်ခုကခင်ဗျားပြောတဲ့ဗမာပြည်ရေအစိတ်စိတ်အမှောင်မှာကွဲသွားမလားဆိုတဲ့ဟာကျမအဲ့ဒါလက်မခံဘူးပေါ့တော်မှာဗမာပြည်ကြီးကနော်တပြည်လုံးတစုတဝေးပဲ unified ဖြစ်မနေတာကြားကြလာပြီ
င
ါကျမတို့ဗမာပြည်ကြီးကနော်စီးလုံးညီညွတ်ရေးပြိုကွဲနေကြာပြီပြဒီစစ်တပ်ကြောင့်င
ါ
အဲ့တော့တည့်တည့်ပို့ထူးပြီးကွဲစရာမရှိ
ဘူးနော်တရုတ်နေနေတာဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
းမယူဆဘူး
ဟုတ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေထားပါနော်အဲ့ဒီအနေထားတွေကတော့ဓမ္မဒီမိုကရေစီလှုပ်ရှားမှုပေါ်တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတယောက်မှရှိတယ်လို့ကျမထင်တာလား
ကျမကပြောပြီးပြီ
ဥမာအဖြစ်ကျမအခုဒီအမေရိကန်ရေတပ်က 台湾也在家里我都落下票文章的第二年不得不该批的那 American 带你英文到过第二关的干来的这样的来批开的我们家人也说台湾也在家里把这个东西三大大的西来的你在那么呗那么那个马库纳标的那个那个的就懂得就懂得讲的路啊有没有国家拉大家 American 我要拉那的欧洲他们的 Russia 会要让那些欧洲这样问题是拉不拉大家都也都叫一个清楚拉不拉所以不把目标骗来的嘛
哦，哎，那罗西奶奶哩，他们万一表里他妈先哩啦呗，喏，哦，这查奶奶啊，爸妈比也有文要说拍到，都是我们读书来，才表达比的呗。哎罗，你爸妈比那个，特别那老代啊 ，America 罗巴罗啊，文拉嘛都教别是啦，妈咪，把表罗来说，他都罗那教别打过，喏，都罗那教嘛，打 America 啊，不从这样文拉嘛，我罗都教啥妈咪，如啥文拉啦，我罗没教过，如啥嘞，都都看嘞，都没问代嘛。那我这个路文啦，那用我如啥？得有个拍他的，哎，他讲我做如啥文啦的，做的老叫忙不好不？喏，叫啥个 American 呗？哎呦 ，American 呢呢，哎，文啦嘛个外头所有么家的，啊，过来看下瓜子个出来的，我可能嘛把马屁叫来扒拉拉呗。
好的。
喏，哎呦，把马屁叫来，奶奶爸爸扒拉拉呗哩。哎呦，他个嘞，得有个所有不管不管是阿罗其他个，咱们 American 也苦来西安尼他呀，喏，来西安尼他呀，哎 ，American 都多夸人呢都。第二的亲妈，第二个他叫我们妈比也有年年特特老年大家。American 啊，都喊嘞，都不嘞，都拢了吃嘞来呢，哈啦！古，可能古拉他们个是为嘛？金纳达亚胡给啥？以色列呢？胡哈斯波拉给啥？哎，那人呢？要看你的亲妈，第二个不妈比也有年年特特喏。American 啊，文比咯，和你们表奶奶亲过喏。我们没表奶，没表奶没得亲妈。第二个，明年三三毕业的，就让你过年。
是咯，啊酷！什么表给哪里？宝妈去看比较宝呢？你们那个也 democracy 楼下木吧？第二个不老体的表人都养。
我怎么记得的？第二个木不都嘛表人都没呀？
啊！
第二个嘞，第二个 policy 的阿龙啊，都那个就是我国 policy 的。
啊！
哎呦，怎么
个？这个来对那个也嘛个？就是说呢，不呢？什么表达嘞？拍照的不老去改他那，那是嘞 real power 不？那 power 在哪里啊？这个那个伊嘛手下比的哦。
好的，他们要控制嘞，他们要 MNDA 啊，偷的可能增加这个嘛危机，喏，第二个在嘞表达嘞，来我们来嘞做改他嘞，都是等着带皮的，都是男的，都是苦干干过干死的，是嘞行业，喏 ，MNDA 啊偷的嘛。好多老啊，我就他们那些 interview 都苦喏，我他们那来对他们 ，AIR 啊，国王庄那楼的，国王庄那楼的 interview 嘛，都表达了的楼的。第二个 policy 的个，就那路在哈啥的没撇到哇，第二个 policy 呢，不离不开没撇到你啊没事，哎啦，妈没事。爸妈留苗也，爹又留苗也，那那个啊，九十万留苗那苗也，九十万是不老嘛，他都没讲的呀。
啊，
哎呦，我不落看嘞，第二个嘞，今马路啊，等年那边啊，路路没有不？哎呦，今马路过九十八路嘞，今马路养啥路没有？哎呦，过九十八这个咯，妈妈也比咯，你不也一样咯？好啦，过 MND 路 AA 路路都不呀，奶奶表表表娘喊地话没听呢？过当地啊，家收没得骗你啦嘞！哎呦，哎那个对，生意对，等多少了，十三嘛不讲话嘛嘛，多多嘞，这马路就是个当地的就是个，第一个这马路第四啊那先生那个，啊别带你嘞，带不回我，提开没看那个国家。
OK， 这马你要接受的嘛嘞？好，这马。
要吧，要吧 ，OK。
好的，我顺便抓过来就搞到。那么也都在读 Dr. 辣椒说就好了，就让他们帮忙。
VOA American 单元有单的 video 讨论目录，你是 American 平壤市 Washington 米罗港的台海讨论电视频道吗？ video season ကို line တို့မီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်တန် line နဲ့ကျမတို့ view မြန်မာဝိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာဆင်ကြည့်ရှုနိုင်ပါတယ်line တို့မီတာနဲ့ဖန်ယူနှာဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညဝိုင်းစီစဉ်ကို Radio နဲ့ဖန်ယူနှာဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီထိ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုး line လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီ season ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာ line အားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါ VOA American အတန်းရဲ့အော်တိုဘာလာ13ရက်နေ့တနင်္ဂနွေနေ့မနက်ဖြန်ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ဒါပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာဉ်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတုတ္တစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးပါအောင်မယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုဥစွာတင်ဆက်ပါမယ်။တရုတ်ကနျူကလ িয়ার ထိပ်ပူးသယ်ဆောင်နိုင်တဲ့တိုက်ချင်းပစ်ဒုံးတစ်စင်းကိုပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းကပြစ်ခတ်ဆန်သတ်ခဲ့ပါတယ်။ဂျပန်စစ်သင်္ဘောတစ်စင်းဟာနှစ်ပေါင်း80ကျော်အတွင်းပထမဆုံးအကြိမ်တရုတ်ထိုင်ဝမ်ရေလက်ကြောက်ကိုဖြတ်တန်းခဲ့ပါတယ်။အစ္စရေးနဲ့လေဗနွန်ဟစ်ဘူလာအကြားပဋိပက္ခတွေပုံမပြင်းထန်လာနေပါတယ်ကျွန်တော်ဇော်မိုးကျော်ကစူးစီးတင်ပြထားပါတယ
်တရုတ်က ICBM ခေါ်တိုက်ချင်းပစ်ပက်ထိန်ဒုံးတစ်စင်းကိုစက်တင်ဘာလ24ရက်အရှေ့တိုင်းစံတော်ချိန်အင်္ဂါနေ့ည8:44မိနစ်မှာစမ်းသပ်ပစ်ခတ်ခဲ့ပြီးလေ့ကျင့်ရေးထိပ်ဖူးတပ်ဒီဒုံးဟာပစိဖိတ်သမုဒ္ဒရာအတွင်းကျရောက်ခဲ့ပါတယ်Pacific သမုဒ္ဒရာထဲကိုလှမ်းပစ်တဲ့စမ်းသပ်မှုမျိုးဟာနှစ်ပေါင်း44နှစ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။1980ခုနှစ်ကတကြိမ်ပြုလုပ်ခဲ့ပူးပါတယ်။ပစ်ခတ်ခဲ့တဲ့ဒုံးလက်နဲ့ဟာမိုင်1000နီးပါးအထိသွားနိုင်ပြီးနျူကလ িয়ার ထိပ်ဖူးသယ်ဆောင်နိုင်တဲ့ Dongfang DF-41 လို့သတင်းတွေကဖော်ပြပါတယ်။စမ်းသပ်ပစ်ခတ်ခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျန်ရှောင်ကန်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအတိအပြုပြောဆိုခဲ့ပါတယ်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူ
း此次火箭军组织洲际弹道导弹发射试验符合国际法
စစ်လက်နက်ပစ္စည်းတွေရဲ့ပစ်ခတ်နိုင်စွမ်းနဲ့တပ်ဖွဲ့တွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်ဒါဟာပုံမှန်လေ့ကျင့်ခန်းဖြစ်ပြီးနိုင်ငံတကာဥပဒေတွေနဲ့အညီစမ်းသပ်ပစ်ခတ်ခဲ့တာပါလို့သူကပြောဆိုသွားခဲ့ပါတယ်ဒီပစ်ခတ်စမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကိုကြိုတင်အသိပေးခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာတိုက်ချင်းပစ်ဒုံးမြန်ကိုတရုတ်ကစမ်းသပ်ပစ်ခတ်လိုက်တာဟာဘလို့သဘောပါလဲ။တရုတ်ကနေရာအနှံ့ကိုပစ်ခတ်တိုက်ခိုက်နိုင်တယ်ဆိုတဲ့သဘောလားလို့တချို့သတင်းတွေမှာသုံးသပ်ကြပါတယ်။ AP သတင်းဌာနရဲ့အကြီးတန်းသတင်းတောက်တူဖြစ်တဲ့Ralph Wuba ကအခုလိုပြောပါတယ
် It's not surprising that China has a military capability for long range missiles as well.
တရုတ်အနေနဲ့တာဝေးပြင့်မစ္စိုင်းဒုံးတွေပစ်ခတ်နိုင်တယ်ဆိုတာကတော့အံ့အားသင့်စရာမဟုတ်ပါဘူး။ဒါပေမဲ့ဒေသရင်းနိုင်ငံတွေအနေနဲ့ကတော့မေးခွန်းထုတ်စရာဖြစ်ပါတယ်။ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဗီယက်နမ်ကစလို့ဒါအပြင်သူတို့ရဲ့မဟာမိတ်အမေရိကန်စတဲ့နိုင်ငံတွေအနေနဲ့ကစီးရဘယ်လိုထူးခြားတဲ့ရည်ရွယ်ချက်တွေကြောင့်လဲဆိုတာမေးခွန်းထုတ်စရာပါ။
ဂျပန်ထိုင်ဝမ်စတဲ့နိုင်ငံတွေအတွက်လည်းမေးခွန်းထုတ်စရာဖြစ်ပါတယ်။ဂျပန်ကတော့သူ့ကိုကြိုတင်အသိပေးခြင်းမရှိဘူးလို့ဆိုပါတယ်။တရုတ်ရဲ့စီးရဲဆိုင်ရာပွင့်လင်းမှုမရှိတဲ့အတွက်စိုးရိမ်တယ်လို့ဂျပန်ကပြောပါတယ်။အခုလိုတရုတ်ရဲ့စမ်းသပ်ပစ်ခတ်မှုဟာအမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျလေးနိုင်ငံပါဝင်တဲ့ Quad ထိပ်သီးအစည်းအဝေးနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါ့အပြင်တရုတ်ရုရှားစီးရဲပူးတွဲလေ့ကျင့်မှုတွေတိုးလှုပ်လာနေတယ်လို့ရုရှားသမ္မတပူတင်ကလိုအပ်ရင်နျူကလ িয়ার လက်နက်အသုံးပြုနိုင်ဖို့ဥပဒေပြင်ဆင်မှုတွေလုပ်မယ်လို့ပြောဆိုမှုနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ဟာနျူကလ িয়ার ထိပ်ဖူးတတိယအများဆုံးပိုင်ဆိုင်တဲ့နိုင်ငံဖြစ်ပြီးအလုံး900ထက်မနည်းပိုင်ဆိုင်ထားတယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုကဒုတိယဖြစ်ပြီး3800ကျော်ရှိပါတယ်။ ရုရှားမှာ4380ရှိပါတယ်အခုလိုအချိန်မှာပဲဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့ဖြတ်သန်းမော်တဇင်းဟာနယူးဇီလန်ဩစတြေးလျစစ်တမ်းမော်တွေနဲ့အတူတရုတ်ထိုင်ဝမ်ရေလက်ကြားကိုစက်တင်ဘာလ25ရက်နေ့ကဖြတ်သန်းသွားပါတယ်ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်ပေါင်း80ကျော်အတွင်းဂျပန်စစ်တမ်းပေါ်ထိုင်ဝမ်ရေလက်ကြားကိုပထမဦးဆုံးဖြတ်သန်းသွားတာဖြစ်ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလင်တန်းကတော့အခုလိုကန့်ကွက်ပြောဆိုပါတယ
်台湾问题事关中国的主权和领土完整事关
台湾ကိစ္စဟာတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်ပါတယ်ဒီကိစ္စဟာဂျပန်တရုတ်ဆက်ဆံရေးနဲ့လည်းသက်ဆိုင်နေပါတယ်ဒါဟာအနီအောင်စီးဖြစ်တဲ့အတွက်ဂျပန်အနေနဲ့မဖြတ်ကျော်သင့်ပါဘူး
ပြီးခဲ့တဲ့ရက်ပိုင်းကလည်းဂျာမနီနဲ့အမေရိကန်စစ်သင်္ဘောတွေစစ်လေရင်တွေဒီရေလက်ကြားကိုဖြတ်တန်းမောင်းနေခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့အခုလိုမောင်းနေတာဟာနိုင်ငံတကာရေပိုင်နဲ့အတွင်းလွတ်လပ်စွာသွာလာခြင်းကိုဖော်ပြတာလို့ပြောဆိုထားပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကနေတာလတ်ပစ်ဒုံးနှက်တွေခြားထားမဲ့အစီအစဉ်ကိုလည်းလက်မခံဖို့တရုတ်ကဂျပန်ကိုကန့်ကွက်ထားပါတယ်။အခုလိုအချိန်မှာပဲအနောက်အရှာမှာတော့ Israel နဲ့ Lebanon Hezbollah တို့အကြားပဋိပက္ခတွေပြင်းထန်နေပြီး Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ကြာသပတေးနေ့အထိ Lebanon မှာအရက်သားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်900လောက်သေဆုံးခဲ့ပါတယ်။ထောင်နဲ့တောင်နဲ့ချီတဲ့ဒုက္ခတွေတွေလည်းစီးရီးယားတွေကိုထွက်ပြေးခဲ့ကြပါတယ်။ American ပြည်ထောင်စုကတော့ Israel ရဲ့ Lebanon စစ်စင်ရေးမှာသူတို့မပါဝင်ဘူးလို့ပြောဆိုထားပြီးအပြစ်အခက်ရဆဲဖို့တိုက်တွန်းထားပါတယ်။ Israel ကတော့အပြစ်အခက်ရဆဲရေးကိုလက်မခံဘဲအောင်ပွဲရတဲ့အထိ Hezbollah တွေကိုတိုက်သွားမယ်လို့ Israel ဝန်ကြီးချုပ် Netanya ဦးကစက်တင်ဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်။ American ပြည်ထောင်စုက Israel ကာကွယ်ရေးအတွက်ဒေါ်လာ 8.8 ဘီလီယံဘူးပေးအပ်ခဲ့တယ်လို့ Israel ကာကွယ်ရေးဝန်ကြီးဌာနကကြာသပတေးနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်။အခုလို Israel Hezbollah အခြေအနေတွေကြောင့်ဒေသတွင်းစစ်မီးပြန့်မာကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်စပားရိတ်ခြွေဆက်တွေငားရန်ကနှုံတိုးမြင့်လာပြီမယ်လဲစပားစေးကလိုက်ပါမြင့်တက်မလာတာကြောင့်တောင်သူတွေအခက်တွေ့နေပါတယ်။ဒါအပြင်နေဆက်ကုံတွေတွေမှာလည်းတေပို့ဆောင်ရေးအခက်အခဲတွေကြုံနေရပါတယ်။တပတ်တွင်းလေယာစီးပွားသတင်းတွေကို The Farmer Time Media ကတင်ဆက်ပေးထားပါတယ်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စပားရိတ်ရှိစက်ခါးကနှောင်းထားတွေအစမတန်မြင့်တက်လာပေမဲ့စပားစေးကမြင့်တက်မလာတဲ့အတွက်တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်မိုးစပားရိတ်သိမ်းရာသီမှာစပားရိတ်ရှိစံခန်းရကနှုံထားတွေကတေကကိုကျန်တဲ့သိန်းလောက်အထိမြင့်တက်လာပေမဲ့စပားစေးကလိုက်ပါမြင့်တက်မလာတဲ့အတွက်အခက်တွေ့နေကြတယ်လို့တောင်သူတွေကပြောပါရယ်စတေမာလကုံပိုင်းလောက်ကစားလို့မိုးစပားတွေစတင်ရိတ်သိမ်းနေကြပြီးကုန်တယ်တွေကစပားတင်းတရာကို75သိန်းလောက်သာဈေးဖွင့်ဝယ်ယူနေကြတာဖြစ်ပါရယ်ပြီးခဲ့တဲ့နှစ်ကလည်းကုန်တယ်တွေကစပားတင်းတရာကို15သိန်းနှုန်းနဲ့ဈေးစဖွင့်ခဲ့ပြီး79သိန်းလောက်အထိမြင့်တက်ခဲ့ပေမဲ့ရိတ်ရှိစံခန်းရကနှုံထားတွေကတေကကို33,000ကနေ35,000ကျပ်လောက်သာပေါက်ဈေးရှိခဲ့တယ်လို့ဆိုကြပါရယ်အခုနှစ်မှာစပားခင်းနေရင်းနှမြုပ်ပျက်စီးခဲ့ရတယ်လို့ယောဂပိုးမွားကြောင်းမှုအန္တရာယ်ကြောင့်လဲစပားအထွန်းနှုံဆိုးဝါးစွာရော့ကျနေပြီးတချို့စပားခင်းတွေမှာတေကကိုစပား15တင်းလောက်သာထွက်ရှိတယ်လို့တောင်သူတွေကပြောပါရယ်အခုနှစ်မိုးစပားရာသီမှာလက်တေကအတွက်စိုက်မျိုးကုန်ကြဈေးကမျိုးစပားပေါင်းသက်ဈေးမြေဩဇာထွန်ဆက်နဲ့ရိတ်ရွှေဆက်အလုတ်သမားငှားရန်ကစသဖြင့်ခုနတိုင်းလောက်ကုန်ကြမှုရှိနေတာဖြစ်ပါတယ်။ဘကိုးတိုင်းတွင်းကစပားဆိုင်တောင်သူကိုတက်ကတော့လက်ရှိမြန်မာလေယာဆိုင်ပြိုးစီးပွားစနစ်ကကုန်တယ်တွေအတွက်တေချာတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပြီးဆိုင်ပြိုးတောင်သူတွေအတွက်ကတော့မတေချာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုထားပါတယ
်။မြို့တီတွေအရေးသွင်းမကောက်လို့တင်ပို့မှုရော့ကြပြီးဈေးအေးနေပါတယ်။ ြင်တွင်းထွက်ငြုပ်ဒီတွေကအရေးတွေးမကောင်းတဲ့အတွက်ထိုင်းငြုပ်စည်းကွဲကိုတင်ပို့မှုရကြပြီးစည်းအင်းနေတာဖြစ်တယ်လို့မြောက်ဆိုင်တောင်သူတွေနဲ့ကုန်တွေတွေကပြောပါတယ်မြုပ်ဒီကိုမြောက်တီနယ်ဆက်ကတစ်ဆင့်ထိုင်းနိုင်ငံကိုတင်ပို့ရတာဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်မြုပ်ဒီအရေးတွေးရကြပြီးပြည်စီဆုံးရှုံးမှုတွေလည်းရှိနေတယ်လို့ကုန်တွေကပြောပါတယ်လက်တော်မှာထိုင်းနိုင်ငံစီကွဲကိုတရုတ်နိုင်ငံကငြုပ်တွင်ဝင်ရောက်နေပြီးအရေးတွင်းနဲ့ဇီနုံကိုတော့မြန်မာငြုပ်ကမရှင်းနိုင်တာကြောင့်ဝေလွားရော့ကြလာတာဖြစ်တယ်လို့မြောက်တီမျိုးဒေတာခန်ငြုပ်ရော်ဝေးရေလောက်ကိုင်းနေသူတူကပြောပါတယ်ဇီကွဲထဲမှာငြုပ်ဒီအမဲနီလန်ဒီကတပိတ်တာကို2000ကနေ2900ကျပ်လောက်ပေါက်စီရှိနေပြီးငြုပ်ဒီအမဲကတော့အမျိုးသားလိုက်လက်ကားစီတပိတ်တာကို5000ကနေ12000ကျပ်ဝန်းကျင်ပေါက်စီရှိနေပါတယ်မြန်မာနိုင်ငံမှာမြို့ဒီကိုအီယော်ဝတီတိုင်းမကွေတိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးကြပြီးပြင်တွင်စားသုံးမှုထက်ပြင်ပစည်းကွဲကိုအာပြုနေရတာလို့ကုန်သည်တွေကပြောပါတယ်။အရင်ကမြို့တေကစိုက်ပျိုးရင်6ပိန်ဝန်းကျင်လောက်ကုန်ကြပြီးမဲ့လက်ရှိမှာတော့မြို့တေကစိုက်ပျိုးစရိတ်က15ပိန်ကနေ30လောက်တိရှိလာတယ်လို့ကုန်သည်တွေကပြောဆိုကြပါတယ်။
ရောက်ရီနေတဲ့ကုံတွေပြန်လဲစတင်မှုမလွယ်ကူသေးဘူးလို့ကုံတွေတွေကပြောဆိုလာပါတယ်။ထိုင်းမြန်မာနယ်စပ်ကုံတွေလမ်းအာရှလမ်းမကြီးတစ်ချောင်းမှာနယ်မြေတည်ငြိမ်မှုလမ်းမဆက်သွယ်ရေးခက်ခဲမှုတွေကြောင့်ကုံတွေမှုရပ်တန့်နေတာကြာမြင့်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့စတင်မှာနောက်ဆုံးအပတ်ကတော့အာရှလမ်းမကြီးပြန်ဖွင့်နိုင်ဖို့အတွက်ကရင်မျိုးသားအစည်းအရုံး KNU ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ကရင်နယ်ခြားဆောင်တပ် BGF တို့တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တဘောတူညီချက်မရလို့လမ်းပြန်ဖွင့်နိုင်ခြင်းမရှိသေးဘူးလို့ KNU ပြောခွင့်ရပုဂ္ဂိုလ်ဘရိုဆော့ကလဲစီကပြောဆိုထားပါတယ်။ထိုင်းနိုင်ငံဘက်ကတော့လမ်းမိုင်းပျက်စီးမှုတွေနဲ့နယ်မြေတည်ငြိမ်မှုကိုဦးစားပေးဆောင်ရွက်ပြီးမှသာအာရှလမ်းမကြီးကိုပြန်လည်ဖွင့်လှစ်သွားမယ်လို့ထုတ်ပြန်ထားပါတယ်
။ရခိုကွန်ကရစ်လောက်ထိကတော့သွားကျွလာလို့ကတော့နည်းနည်းခက်ခဲတာဖြစ်တယ်သွားလို့လည်းလည်းရသေးတယ်ပေါ့နော်။ကွန်ကရစ်ကနေမြောက်ဝတီသွားတဲ့လမ်းကအဓိကဖြစ်နေတော့အဲ့ဒီလမ်းကိုပြန်ပြီးတော့ခွင့်နိုင်အောင်ပေါ့နော်ကွန်ကရစ်စီးနေအောင်လို့တော့ညှိနှိုင်းဖို့တော့စူးစမ်းနေတယ်လို့ကြားတယ်အဲဒီမြောက်ဝတီလမ်းသွားလို့မရတဲ့ခါကျတော့ဒီတတ်ချီလေးလမ်းကြောင်းပေါ့နော်တတ်ချီလေးမဆိုင်အဲနေစက်ပေါက်ကပဲထွက်ဖို့ဖြစ်လာတဲ့ခါကျတော့ဟိုကားရည်အတွက်တည်းကများသွားတယ်ပေါ့နော်ကားရည်အတွက်တည်းများသွားတဲ့ခါကျတော့ဟိုပြီးတော့ဒီကားတိုင်းကလည်းအဲ့ကိုသွားလို့မရနိုင်ဘူးအဲဟိုကားကလည်းခက်တဲ့ချက်ရှိတယ်လမ်းကလည်းခက်တဲ့ချက်ရှိတယ်အနောက်ကြီးလမ်းကြောင်းပေါ့နော်ရန်ကုန်ကတော့ကျွန်တော်ပေါ့နော်အဲ့ဒီရေလမ်းကြောင်းကလည်းဟိုပြင်းမောတွေပေါ့နော်တန်နဲ့ထောင်နဲ့တန်3000ကျားကဲရိုရန်တော့ဒီရေရှင်လေးတွေပေါ့နော်အဲ့ဒီဟာကလည်းတက်တက်ချစ်ရှိတယ်ပြင်းမောရင်ကပုံမှန်ကသွားရဖို့ပဲအခုမှအဲဒီပြောင်းနေတည်ပြီးသွားမယ်ဆိုတဲ့အခါကျတော့ပြင်းမောလိုအပ်ချက်လည်းနည်းနည်းရှိတော့ပြင်းမောခားရနိုင်တယ်နည်းနည်းချက်သေးတာပေါ့နော
်စစ်ကောင်စီစူပါကုသန်းဝန်ကြီးဌာနကမိမဖော်လို့တဲ့ညွှန်ကြားရေးမှုအဆင့်ရှိသူအရာရှိတဦးကတော့အာရှလမ်းပြန်ဖွင့်နိုင်ဖို့ကဆွေးနွေးဆက်အဆင့်သာရှိပြီးဘယ်ချိန်ပြန်ဖွင့်နိုင်မယ်ဆိုတာပြောဖို့ခက်နေသေးကြောင်းနဲ့အသေးစိတ်ဖြေဖို့အဆင်မပြေသေးဘူးလို့ပြောပါရယ်လက်တော်မှာတော့အာရှလမ်းကတောလောက်ကမရတဲ့အတွက်ထိုကော့ကိုလမ်းကြောက်ဥတောင်လမ်းတစ်တုံညတစ်ရှစ်လမ်းနဲ့လမ်းဟောင်းတို့ကိုအသုံးပြုသွားလာနေကြတယ်လို့မြောက်ရီရန်ကုန်ကုန်ကားမောင်းသူတွေကဆိုပါရယ
်လမ်းကြီးကတော့များတယ်ခါတိုင်းနဲ့ဆိုင်တော့တော်တော်များတာပေါ့နောက်ပြီးတော့လမ်းကြောင်းကပ်ဆေးကတော့အဲ့ဒီ3ညအေးရတာ4ညအေးရတာတွေရှိတာပေါ့အဲ့လိုမျိုးတွေအခက်အခဲတွေကတော့များကြီးဒီလမ်းနဲ့ပတ်သက်ပြီးတော့အခုတနေ့တော့ဒီဖွင့်မယ်ဖွင့်မယ်ရပြောတာမဖွင့်ပေးဘူးပေါ့အကျဉ်းဆိုရင်တော့ဂိတ်ကြီးကဆန်ကုန်ကုန်လဲ7000ဟိုရောင်းကနေမြောက်ကြီးက7300ဝန်းကျင်လောက်ပဲကုန်တာပါဒါကလမ်းကြောင်းကဟိုအခုဒီဘက်အခုနေသားဆိုလို့ရှိရင်တော့3000ဝန်းကျင်လောက်တော့သွားတယ်ပုံတည်တော့မရှိ
လက်တော်မှာတော့ထိုင်းနိုင်ငံကိုရှမ်းပြည်နယ်အရှေ့ပိုင်းတာရှိလိုက်နေဆက်ကုန်သွယ်ရေးလမ်းကြောင်းနဲ့ရန်ကုန်ရနောက်ပင်လယ်ရေလမ်းကြောင်းကိုအသုံးပြုပြီးကုံတွယ်မှုပြုလုပ်နေရပေမဲ့လမ်းကြောင်းတစ်ခုစလုံးကကုန်ကားစရိတ်ကြီးမြင့်တယ်လို့ဌာနဆိုင်ရာခွင့်ပြုချက်အစစ်အစစ်ရယူနေရတဲ့အတွက်အခက်အခဲတွေလည်းရှိနေတယ်လို့ကုံတွယ်တွေကပြောဆိုထားပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ။
ဖီယိုရဲ့တနင်္ဂနွေနေ့မနေ့ဖက်တန်လွင်စီစဉ်ကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာကကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကဘာတောင်ပယ်စွန်းကရေခဲမြစ်တွေရှိရာအာဂျင်တီးနားနိုင်ငံရဲ့ပတဂိုနီးယားဒေသမှာကဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်ကိုအထင်အရှားတွေ့နေရပါပြီ။ကဘာရေကြိုတွေတတိယအများဆုံးတူလောင်ထားတဲ့ပရီတိုမရီကိုဂလေးရှားရေခဲတူကြီးမှာခုနှစ်ပိုင်းအရေးပျော်ဆင်းမှုတွေမြန်ဆန်လာနေပါတယ်။ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်အတွက်ပရီတိုမရီနိုရေခဲပြင်ကြီးမှာနန်းလောင်ကိုတိုင်ရိုက်ကူးတင်ပြပေးထားပါတယ်။
ပွိုက်တိုမရီနိုဂလေးရှားရေခဲလွှာရေခဲချက်ကြီးဖြစ်ပါတယ်သူကတော့အာဂျင်တီးနားနိုင်ငံတောင်ဖက်ပိုင်းမှာရှိတဲ့ပတ်တီဂိုနီးယားဒေသထဲမှာရှိတာဖြစ်ပါတယ်ကမ္ဘာရာသီဥတုအပူအအေးမြတ်တက်အောင်ထိမ့်ညိပေးတဲ့နေရာမှာအထူးအခန်းကဏ္ဍမှာရှိတဲ့အခုလိုရေခဲလွှာရေခဲမြစ်တွေဟာအပူချိန်မြင့်တက်လာတဲ့အတွက်အရှိန်အဟုန်နဲ့အရေးပျော်ဆင်းလာနေတာပါ UNESCO ရဲ့ထိန်းသိမ်းရမယ့်အမွေနဲ့စီးရင်ဝင်လည်းဖြစ်တဲ့ပရီတိုမရီနိုဂလေးရှားရေခဲတူကြီးရှိရာကမ္ဘာတောင်ပယ်စွန်းကပက်ဒီဂိုနီးယားဒေသမှာလဲအပူချိန်တွေတိတိတသားတိုးလာတယ်လို့ဒေသခံအဲလန်ညွန်အနာလီယာတိုရစ်က VOA ကိုပြောပါတ
ယ် and the temperature and the weather changed a lot years for years okay the temperature in summer
Perito Moreno Glacier မှာရာသီဥတုအခြေအနေကနှစ်တိုင်းလိုပြောင်းလာပါတယ်လူရသည်ဆိုရင်အပူချိန်က33ဒီဂရီဆဲလ်စီယပ်လောက်ထိမြင့်တက်လာပါတယ်ဆောင်းရင်းဆိုရင်တော့အပူချိန်ကပုံမှန်ရေခဲမက်အောက်15ကနေ20ဒီဂရီဆဲစီယပ်ထိရှိပါတယ်။နွေရာသီဆိုရင်တော့အပူချိန်က23ဒီဂရီထက်မကျော်တက်ပါဘူး။ဒါပေမဲ့မိနစ်တုန်းကတော့အတော်ကြီးပူလာပါတယ်။နေ့အပူချိန်က30ဒီဂရီဆဲစီယပ်နီးပါးထိကိုရောက်လာတာပါ။အခုနှစ်ပိုင်းအပူချိန်က5ဒီဂရီကနေ6ဒီဂရီထိကိုတက်လာပါတယ်။ကျမတို့ဒေသအတွက်ကတော့ဒါတိတ်ကိုပူပြင်းတဲ့အခြေအနေပါ။နေရလည်းတိတ်ပူပါတယ်။ကျမတို့ဒေသအတွက်အလွန်ကိုအနေများပါတယ်။
ကဘာတဝန်းကရေခဲမြင့်အကြီးပြောမှုနှုန်းထင်မှတ်မထားလောက်အောင်မြန်ဆန်လာနေပြီလို့ကဘာရေခဲမြင့်များဆောင်ရည်ရဲ့အဖွဲ့ WGMS နဲ့ယူသူရာသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအဖွဲ့ IPCC ကပြောပါတယ်1990ပြည်လုံးနောက်ပိုင်းရေခဲမြင့်အကြီးပြောမှုနှုန်းကနှစ်ဆကျော်အထိမြန်ဆန်လာတာပါကဘာအပူချိန်မြင့်တက်လာတာနဲ့အများရေခဲမြင့်အကြီးပြောမှုနှုန်းပုံမြန်ဆန်လာလိမ့်မယ်လို့လည်းပညာရှင်တွေကခန့်မှန်းထားပါတယ်အကြီးပြောမှုနှုန်းတိတ်မတွေ့ရပဲနဲ့ဆက်ပြီးကြီးထွားနေတာကြောင့်နာမည်ကြီးလာတဲ့ပက်ဒီဂိုနီးယားဒေသထဲကကမ္ဘာတတိယရေချိုအများဆုံးရှိရာပရီတိုမရီနိုဂလေးရှားမှာလည်းအခုနှစ်ပိုင်းတွင်ဥတုရာသီပြောင်းလဲမှုအကျိုးဆက်နဲ့ရင်ဆိုင်နေရပြီဖြစ်ပါတယ
် Some glaciers are melting yes like Uppsala glaciers and the north of the Perito Moreno glacier
ရေကဲလွှာတွေလည်းနှိမ့်ဆင်းလာပြီးအရင်နှုန်းကတော့မမြင့်တော့ပါဘူး Uppsala glacier ရေကဲလွှာကြီးမှာလည်းအတော်လေးအရေးပျော်လာပါတယ်အထူးသဖြင့်ဒီ Perito Moreno glacier မြောက်ဖက်ချမ်းမှာဆိုရင်တော်တော်လေးကိုအရေးပျော်လာပါတယ်ပြီးတော့၄-၅နှစ်လောက်ကစပြီးတော့တိတိတသာပြောင်းလဲလာတာကိုတွေ့ရပါတယ်ရာသီဥတုပြောင်းလဲလာလို့အရေးပျော်လာတယ်လို့ကျွန်မတော့ထင်ပါတယ်နှစ်စဉ်နှစ်တိုင်းရေခဲတူကြီးတွေပြောင်းလဲလာတာကိုကျမတို့အထင်ရှားတွေ့နေရတာပါ။အ
င်းဒီစတောင်သားတွေပေါ်ကမြစ်ပြားခံစီစဉ်လာတဲ့ပရီတိုမရီနိုဂလေးရှားဟာမြို့တော်ဘွိုင်းနိုဆာရီယာတောင်ဖက်ကီလိုမီတာ2100ကျော်ချီလီနိုင်ငံနဲ့နယ်စပ်မှာရှိတာပါ။ပြီးခဲ့တဲ့နှစ်ပေါင်း50အတွင်းအင်းဒီစတောင်သားတွေပေါ်ကရေခဲမြင့်90ရာခိုင်နှုန်းအထိအကြီးပျော်ဆင်းလာတယ်လို့လည်းဆိုပါတယ်။2020ခုနှစ်လောက်ကစပြီးတော့ပရီတိုမရီနိုဂလေးရှားမှာအကြီးပျော်ဆင်းမှုပိုးပြီးတော့မြန်ဆန်လာတယ်လို့ဒေသခံတွေကပြောပါတယ်။Los Glaciers အမျိုးသားဥယျာဉ်ထဲကရေခဲလွှာတွေကိုအနီးကပ်ကြည့်နိုင်အောင်ဆက်လေတွေနဲ့လိုက်ပြတဲ့အလညွန်တယောက်ကလည်း VOA ကိုအခုလိုရှင်းပြပါတယ
်။ In fact all the glaciers of the Andes are being affected by global warming. The fact that the global temperature is rising.
Indies တောင်ပေါ်ပေါ်ကရေခဲလွှာအလုံးမှာကမ္ဘာပူနွေးမှုရဲ့တက်ရောက်မှုတွေရှိနေပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာတဲ့အတွက်ရေခဲလူတွေဆုံးရှုံးနေရတာပါ။လက်ရှိအခြေအနေကတော့ရေခဲတူတွေတိုးလာတာထက်ဆုံးရှုံးနေရတာကပိုများနေတာပါအပြောင်းလဲတွေတိတ်မရှိခဲ့တဲ့ဖွဲရိုမရီနိုဂလေးရှားမှာလည်းကမ္ဘာပုံတွေမှုမြင့်တက်လာတဲ့အတွက်ခုနှစ်ပိုင်းအရေးပြောလာတာကိုတွေ့ရပါတယ
်ဒေသန္တရစီးပွားရေးလုပ်ငန်းအများစုဟာလည်းပရီတိုမရီနိုဂလေးရှားဆီလာကြတဲ့ပြည်ရင်းပြည်ပခီးသွွားတွေအပေါ်အဓိကမိခိုနေရတာပါကဘာကြီးပုံမပူနွေးလာတဲ့အတွက်ခီးသွွားလုံငန်းပိုင်းကလည်းတဘာဝပဝန်ကျင်ထိန်းနေရေးပိုးပြီးတော့အားစိုက်ဆောင်ရွက်လာပါတယ်။အဲလိုင်းညွန်တွေကလည်းတဘာဝပဝန်ကျင်ပြောင်းလဲမှုကြောင့်ရေခဲလော်တွေအပေါ်တည်ရမှုကိုလှူတွေပိုးပြီးတော့သတိပြုမိလာအောင်ရှင်းပြကြတာပါ
။ They are concerned
But because here, when you are inside the national park, we can give you some information.
Perito Morano Glacia and Nima Nitayare Dre, Tamaro Dickan Gaune, Lutimare, Cavayaka Lazare, Ki de Rigule, Dia Leshi Chini, who tomorrow attends on Piovare. Papiro Lesero, Tilu Lapare, the Bawat Yajine, Nangano Adre, a potent, Muiniku, Tambura Sauchayame, Sure Trinzagamu, Tulare Ede Dangu Bibu, tomorrow Matawi Shivare.
Kulo Uduyadi Pianlemo Joseco Tensha Duni Yabi Mele, She Kelo Yi came to see Lela Jabo, Dida Kanigaro Pekoni Zeba. A onsia gone yegeloji a lago chishu kanzaye, Tabawa Pawonji Mapiopia, why won't tenin bosure, ta won't tisi de pola on low, a tipinyari go pianwini ware lule, elanyuniga piovare. Kawaji Sapiro Pubin Laye, She came to Yi Piopido, Binle Yemina bin let me de Lamawa. Dasu yin no, de kabalong ma shire, ganyurane pidurine, geha bida snedwe, tikat, biasi jama, pipare. Leshi, bin la ye mina bien mientamuye, donze yakai no lauga, ye kem yedwe yi biosin la rajan pide lule sovare. Andis, himawana, apps down and reboga ye kem yedweha, ye chori go the bawani net do long tarawa. Edi ye kem yedwe yi biosin la me so yin no, de kabalong ye chori, shapa doma pipare. Tajongle, WMO ne, udu yadi yaya, nengaraga pu esi rega, udu yadi piangle mugo, why won't tencho jabo, tight don't know so nirale pipare? Jamak nalama.
Nalang de bade, udu yadi ne, naga gaba, si, simpimara, the dine rega, tuda, si, the goodness of paume. Sansa Murigo, a team up to the Nainaga Surida, Nobel Sue, a ten shazon, a shame, what Jimare soup pipare, Nobel Suri people below Pilavadale, Su a new Sariga, Parile Surago, Manu Nilega, the Dinaga to that season, my Timbia Tavare.
The 2024 Nobel Prize in Physiology or Medicine jointly to Victor Ambrus and Gary Ravkin.
ကောင်းကျိုးအတွက်ဆောင်ရွက်ကြတဲ့သိပ္ပံပညာထူးချွန်သူတွေ၊စာပေပညာရှင်တွေ၊စီးပွားရေးနဲ့ဆေးဘက်ဆိုင်ရာကဏ္ဍကပညာရှင်တွေ၊ငြိမ်းချမ်းရေးအတွက်ကြိုးပမ်းပေါ်ဆောင်သူတွေကိုရွေးချယ်ပြီးနိုင်ငံတကာဆုရည်ထဲမှာအရှိန်အဝါကြီးမားလာတဲ့ Nobel Su Surago, Sibesaya Nobel Su, Shubabira Saya Nobel Su, Dadubira Saya Nobel Su, Nobel Sape Su, Sibai Saya Nobel Su Ne, Ninjai Nobel Su Supi, Amu Sa Tamu Quebi Chimian Bivari. Nobel Su Pipolare, the Mindown Chikangaro, the Bambina Shinji, Alfred Nobel Gat Sagerawa, the Bambina Shinlepie, Sun U Ditwin Du Lepie, Sibai Lunga Shinlepie, စာပေအနုပညာရှင်လည်းဖြစ်တဲ့ဆွီဒင်လူမျိုးအယ်ဖရက်ဘာနက်နိုဘယ်ဟာပောက်ကွဲစေတတ်တဲ့နိုက်ထရိုဂလစ်စရင်ဆိုရာကိုစမ်းသပ်လုပ်ကင်ကြည့်ပြီးတဲ့နောက်အဲဒီကနေတဆင့်1896ခုနှစ်မှာတော့ဒိုင်နမိုက်ဆိုရာကိုတီထွင်ထုတ်လုပ်ခဲ့ပါတယ်အခုလိုသူ့ရဲ့စမ်းသပ်မှုတွေကြောင့်ပောက်ကွဲမှုတွေလည်းဖြစ်ခဲ့ရပြီးသူ့ရဲ့ညီဖြစ်သူအသက်
300 ထန်းသာသူတူအဖြစ်ကမ္ဘာပေါ်ကကြွယ်ဝချမ်းသာသူများထိတ်တန်းစီးရင်းနဲ့လဲပါဝင်ခဲ့ပူပါတယ်လူသားတွေအကျိုးတစ်ခုခုရရှိစေဖို့ဆိုရည်ရွယ်ပြီးတော့သူစမ်းသပ်ထုတ်လုပ်ခဲ့တဲ့ဒိုင်နမိုက်ဟာအကျိုးထက်အပြစ်များလာတာကိုမြင်ပြီးသူ့ရဲ့တီထွင်မှုကြောင့်လူသားတွေသေဆုံးလာကြရတဲ့အပေါ်စိတ်ထိခိုက်ခဲ့ရပြီးသူ့အသက်မဆုံးမီ 1800ရာကိုးစက်၅ခုနိုဝင်မာလ၂၉ရက်နေ့မှာတည်တန်းစာတစ်စောင်ရေးသားခဲ့ပါတယ်။အဲ့ဒီတည်တန်းစာမှာတော့ကမ္ဘာပေါ်မှာလူသားတွေကောင်းကျိုးအတွက်ဖော်ဆောင်လုပ်ကိုင်နေကြတဲ့ငြိမ်းချမ်းရေးကြိုးပမ်းသူတွေ၊ထူးချွန်တဲ့စာပေပညာရှင်တွေ၊ယူပပေရ၊ဓာတုပေရပညာရပ်ဆိုင်ရာမှာထူးချွန်သူတွေ၊စေဘက်ဆိုင်ရာမှာကျွမ်းကျင်သူတွေနဲ့သိပ္ပံပညာဆိုင်ရာစီးပွားရေးပညာရှင်တွေကိုနှစ်စဉ်
ဒါအပြင်သူ့ရဲ့ချမ်းသာကြွယ်ဝမှုတွေကိုလည်းရံမုံငွေအဖြစ်ထည့်ဝင်ခဲ့ပါတယ်။ Alfred Nobel ဟာ1896ခုနှစ်ဒီဇင်ဘာလ10ရက်နေ့အသက်63နှစ်အရွယ်မှာကွယ်လွန်သွားပြီးတဲ့နောက်သူ့ရဲ့သီတန်းစာအတိုင်း1900ခုနှစ်ကစပြီးကဏ္ဍအလိုက်စုတွေချီးမြှင့်ခဲ့တာမှာအခု2024ခုနှစ်အထိဆိုရင် Nobel ဆုပေါင်း600ကျော်ချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။နိုဘယ်ဆုချီးမြှင့်နာတွေကိုပထမကမ္ဘာစစ်ကာလ1914ခုနှစ်ကနေ1918ခုနှစ်ပိုင်းတွင်နဲ့ဒုတိယကမ္ဘာစစ်ကာလ1939ခုနှစ်ကနေ1945နှစ်ပိုင်းတွင်မှာတော့မပေးအပ်နိုင်ခဲ့ပါဘူး။နိုဘယ်ဆုပေးအပ်တဲ့ခန္ဓာတွေကိုတော့နှစ်စဉ်ဒီဇင်ဘာလ10ရက်အယ်ဖရက်နိုဘယ်ကွယ်လွန်တဲ့နေ့မှာကျင်းပကြပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုကလွဲပြီးဂျန်နစ်ဆု၅ဆုကိုတော့ဆွီဒင်နိုင်ငံစတော့ခေါင်းမြို့မှာဆုပေးပွဲကျင်းပပြီးနိုဘယ်ငြိမ်းချမ်းရေးဆုကိုတော့အယ်ဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပကြပါတယ်။1900ခုနှစ်ကစလို့အခု2024ခုနှစ်အထိနိုဘယ်ဆုရရှိကြတဲ့ဆုရှင်တွေအားလုံးထဲမှာအသက်အငယ်ဆုံးဆုရှင်ကတော့2014ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဆိုဇိုင်းဖြစ်ပါတယ်။အသက်18နှစ်အရွယ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တာပါ။အသက်အကြီးဆုံးနိုဘယ်ဆုရှင်ကတော့ဂျွန်ဘီဂိုဒန်နော့ဖ်ဖြစ်ပါတယ်။2019ခုနှစ်ကအသက်68နှစ်အရွယ်မှာဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုရရှိခဲ့တာပါ။မြန်မာဒီမိုကရေစီအရေးကိုဦးဆောင်ခဲ့သူဒေါ်အောင်ဆန်းစုကြည်ကတော့1992ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးအဲ့ဒီအချိန်ကနေအိမ်အကျယ်ကျုပ်ကြခံနေရတာကြောင့်နော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်ပွဲအခမ်းအနားကိုတော့တက်ရောက်လက်ခံနိုင်ခြင်းမရှိခဲ့ပါဘူး။နိုဘယ်ငြိမ်းချမ်းရေးဆုသမိုင်းမှာဒေါ်အောင်ဆန်းစုကြည်လိုပဲဂျာမန်သတင်းစာဆရာကာဖွန်အော့စစ်စကီတရုတ်နိုင်ငံကအတိုက်ခံခေါင်းဆောင်လီယူရှောင်ပေါင်ဘဲလာရုစ်နိုင်ငံကလူအခွင့်အရေးလှုပ်ရှားသူအာလက်စ်အိုင်ယန်စကီနဲ့အီရန်နိုင်ငံကနာဂတ်စ်မိုဟမ်မဒီတို့ဟာလည်းနိုဘယ်ဆုချီးမြှင့်ခံရခြင်းမှာအာဏာပိုင်တွေရဲ့အကျဉ်းချတာကိုခံနေကြရတာပါရှင
်။ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဗီအိုအီမြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့တင်းငွေနေနဲ့မနေ့ပတ်ရုပ်သံအစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။တော်တာရှင်နေနေနဲ့ VOA ကိုစာရေးသားဆက်တွယ်လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းတွေကိုလည်း VO ရဲ့ website မှာကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါအချိန်မရကြည့်ရှုနားတော်တာရှင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။မြမအကြက်တဲ့ဖြည့်ရှင်းရေးနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဟာသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတွန်းမြင့်လှုပ်ဆောင်သွားမှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလာအိုမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဂါဇာကဟားမတ်စ်အဖွဲ့တွေနဲ့လေဗနွန်ကဟစ်ဘိုလာတွေကိုထိုးစစ်ဆင်မဲ့လမ်းကြောင်းမှာမနေကြဘူး။ဂါဇာနဲ့လေဗနွန်တောင်ပိုင်းဒေသခံတွေကိုအစ္စရေးကသတိဆက်ပေးနေတယ်လို့ဂါဇာမြောက်ပိုင်းမှာနိုင်ပေါင်းများစွာအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ22ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောဆိုပါတယ်။လေဗနွန်မှာရှိတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေရဲ့ဌာနချုပ်ကိုထပ်မံပစ်ခတ်တိုက်ခိုက်ခံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အီရန်ကသူ့ရဲ့ဂျူရူနှစ်စင်းကိုရုရှားအာကာသလွန်ပြန်ရင်နေတဲ့ကမ္ဘာပတ်လမ်းကြောင်းတွေကိုဆစ်လွတ်ဖို့ရုရှားကိုပေးပို့ခဲ့တဲ့အကြောင်းအီရန်အစိုးရသတင်းတွေကိုထုတ်လွှင့်နေတဲ့အစိုးရသတင်းဌာနကစနေနေ့မှာပြောပါတယ်။ဒါဟာအမေရိကန်ကဒဏ်ကပ်ရေးယူထားတဲ့နိုင်ငံနှစ်နိုင်ငံအကြားအာကာသဆိုင်ရာနောက်ဆုံးပူးပေါင်းဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။တဲ့အချင်းကျုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အတန်းလေးစီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစီအစဉ်ထုတ်လွှင့်ရင်မူကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့တင်းငွေနေနေမတဲ့အတန်းလေးစီစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ